ရှားဦးဟန်သားမင်းခင်ဗျာဒီနေ့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်းမယ်လို့အတည်ပြုတယ်လို့သိရပါတယ်ဆရာသဘောထားသိပါစေခင်ဗျာ
အဲကျွန်တော်တို့ကတော့တစုံတရာတစ်ခုဖြစ်လာနိုင်မယ်လို့တော့ကျွန်တော်တို့ရွေးကောက်ပွဲမှာတိုင်ခင်တစ်ခုလုပ်လိမ့်မယ်လို့တော့မျှော်လင့်ထားတာရှိတယ်သို့တော့အဲ့ဒီလိုနောက်ဆုတ်မယ်ဆိုတဲ့ဟာထီတော့မျှော်လင့်မထားဘူးသို့တော့အခုကဒီလိုဖြစ်လာတယ်ဆိုတာကတော့ကျွန်တော်တို့လည်းဒါတရားကိုစဉ်းစားမထားဘူးအဲ့တော့နောက်ဆုတ်မယ်ဆိုတာဘယ်လောက်ဆုတ်မယ်ဆိုတာလည်းမသိသေးပါဘူးနောက်ပြီးတော့ဆုတ်မယ်လို့ဆိုပြီးတော့ခေါ်ပြီးတော့ပြောတာပဲရှိပါသေးတယ်။ကြီးညာချက်အတိအကျလည်းမထွက်သေးပါဘူး။အဲ့တော့ကျွန်တော်တို့နေရတော့အဲနောက်အတိအကျတိလာမှကျွန်တော်တို့အစီအနေဘာဆက်လုပ်ဆရာကျွန်တော်စဉ်းစားလို့ရပါမယ်။သို့တော့အခုအချိန်မှာအရေးကြီးတာကတော့ကျွန်တော်ဆက်လုပ်နေတဲ့ဟာတွေကိုကျွန်တော် momentum နဲ့ဆက်ပြီးလွှားအောင်ပါ။ရွေးကောက်ပွဲနောက်ဆုတ်တယ်ဆိုပြီးတော့ကျွန်တော်တို့ရဲ့အခုလုပ်နေတဲ့အစည်းအုံလှုပ်ရှားမှုတွေရောရပ်ပြီးရမှာလားမရပ်ပြီးရအောင်လား။နော်ဒီရွေးကောက်ပွဲမဲဆွဲကာလကိုဆွဲဆန်တာလားဒါမှမဟုတ်မဲဆွဲကာလကိုကနောက်ဆုတ်တာလားအဲ့ဒါတွေကိုကျွန်တော်ဟိုအတိအကျတိဖို့လိုပါတယ်ဒီခါကျမှကျွန်တော်ဆက်လုပ်လို့ရမှာပ
ါဆရာအခုယောဂပွဲကော်မတီကဒီရက်ရွှေ့ဆိုင်မဲ့ကိစ္စဟာတဘာဝဘေးအန္တရာယ်ကာကွယ်ရေးကိစ္စတွေကြောင့်လို့ပြောပါတယ်အဲ့ဒီလိုတခြားမမျှော်လင့်တဲ့ကိစ္စတွေရောပေါ်ပေါက်လာနိုင်အောင်မလားခင်ဗျဟ
ုတ်ပါတယ်အခုတဘာဝဘေးအန္တရာယ်ဆိုတဲ့ကိစ္စလည်းဒါအမှန်တမ်းကတော့တော်တော်ကိုဟိုတဘာဝမကြဘူးပြောရမှာပေါ့ဘာကြောင့်လဲဆိုတော့เนาะကျွန်တော်တို့2008ခုနှစ်တုန်းက referendum လုပ်တဲ့ကာလတုန်းကမတိုင်ခင်တပတ်အလိုမှာနာဂစ်မုံတိုင်းတိုက်ခဲ့တာတောင်းပါပဲဘာမှမဖြစ်ပဲဒီနိုင်နောက်မဆုတ်ဖ ೇನೆ လုတ်ခဲ့တာအခုကြမှာသဘာဝဘေးရန်တွေကြောင့်တပြည်လုံးကဟာရွှေ့ရမယ်ဆိုတော့သဘာဝဘေးရန်တွေမကြတဲ့နေရာတွေကအများကြီးပါเนาะဒါအများစုပါအများစုကသဘာဝဘေးရန်တွေမရှိပါဘူးအဲ့တော့သဘာဝဘေးရန်တွေကြတဲ့နေရာနည်းနည်းလေးအတွက်နဲ့တပြည်လုံးကဟာနောက်ဆုတ်ရမယ်ဆိုတဲ့ကိစ္စတွေကြတော့လဲဒါဟိုတုန်းကဖြစ်ခဲ့တဲ့ဟာတွေနဲ့ပြန်ရှင်းမယ်ဆိုရင်တော့တော်တော်ကိုသဘာဝမကြဘူးလို့ပဲထင်ပါတယ်
ဒါဆိုရင်ဘာအကြောင်းကြောင့်များအခုလိုရွှေ့ဆိုင်နေလို့ဆရာထင်တယ်လဲခင်ဗျာ
အဲ့ဒါကတော့တို့မှပဲတိမှာပေါ့တို့တော့ကျွန်တော်တို့စဉ်းစားလို့ရတာတော့ကျွန်တော်တို့ရဲ့အချိန်ဟုန်တိတ်မြင့်နေလို့ဒါတစုံတရာကျွန်တော်တို့အချိန်ဟုန်ကိုချိုးချခြင်းလို့လုပ်တယ်လို့ပဲကျွန်တော်တို့တော့ယူဆမှလို့ဖြစ်နေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးထပ်မံပြီးဘာတွေဖြစ်ပေါ်လာနိုင်လဲဆိုတော့လူတို့အနေနဲ့ဘယ်လိုများမျှော်လင့်ထားသင့်တယ်လဲခင်ဗျာ
ကျွန်တော်တို့ကတော့ဟိုလုံးဝမပြောနိုင်သေးဘူးပေါ့ဒါလှုပ်ရှားရည်တို့အနေနဲ့လုံနိုင်တာတွေတော့အများကြီးရှိပါသေးတယ်နောက်ထပ်ဘလူဂျင်ညာချက်တွေထွက်ယူပါလေလုံကြအောင်မယ်ဆိုတော့ကျွန်တော်တို့မပြောနိုင်သေးဘူးတို့တော့ဒါဘလူပဲဖြစ်လာဖြစ်လာကျွန်တော်တို့ပြည်သူလူထုအနေနဲ့ကတော့ကိုယ်ရဲ့ခံစားချက်တွေကိုဟိုထိမ့်သိမ်းထားပြီးတဲ့အခါကျတော့အခုလုံနေတဲ့เนาะအချိန်ဟုန်အတိုင်းပဲကျွန်တော်တို့ဟိုထောက်ခံတဲ့အချိန်ဟုန်ဆက်ပြီးတော့ထောက်ခံကြပါလို့ပဲကျွန်တော်တို့ပြောချင်ပါတယ်ကျွန်တော်တို့အဖွဲ့ချုပ်အဖွဲ့ဝင်တွေလည်းအဓိကပါခင်ဗျာအဲ့ဒါတွေတို့အနေနဲ့ဟိုကစင်ကလျားဖြစ်မသွားမနဲ့ဒီတိုင်းဆက်နေကြပါဆက်ပြီးတော့လုပ်နေကြပါလို့ပဲကျွန်တော်တို့ပြောချင်တယ
်အခုလိုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲရက်ရွှေ့ဆိုင်မဲ့ကြီးညာချက်ပေါ်လာမယ်ဆိုရင်လူလူကြားထဲမှာရောဘယ်လိုခံစားမှုတွေဘယ်လိုအတွေးခေါ်တွေပေါ်ပေါက်လာနိုင်မလဲခင်ဗျအ
စတွေကပြည်သူလူထုကတန်တရားနဲ့ကြည်နေကြတာပါတန်တရားနဲ့ကြည်နေတော့အခုလိုလုပ်လိုက်တယ်ဆိုရင်ပိုပြီးတန်တရားတွေပိုတူသွားတာပဲရှိပါမယ်နော်ယုံကြည်မှု credibility ပေါ့ဗျာဒါတော်တော်ကြီးကိုထပ်ပြီးတော့ညော့သွားမယ်တဘောအဲ့လိုဟာမျိုးရှိသွားမှာပါအတိတ်ကောင်းတဲ့လာလာတော့မဟုတ်ပါဘူးသို့တော်လည်းပဲကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ကတော့ချက်ပြီးတော့လှုပ်ရှားရှိတော့ချက်လှုပ်တော့မှာပ
ါအခုလိုရွက်ကောက်ပွဲကိုရက်ရွှေ့ဆိုင်လိုက်ခြင်းအပြင်ဆရာတို့ပါတီရဲ့ဒီမဲဆွယ်စည်းဝေးလှုပ်ရှားမှုတွေဟောဘယ်လိုအကျိုးတက်အောင်မလဲဒါမှမဟုတ်တခြားပါတီအဖွဲ့စည်းတွေအတွက်ကောဒါကအာသာမှုဖြစ်စေနိုင်မလား NLP ပေါ်အားပေးမှုတွေရောတစုံတရာပြောင်းလဲသွားနိုင်မလား
ဒါကတော့ကြီးညာချက်တွေထွက်လာတဲ့အခါကျတော့ဒါရွက်ကောက်ပွဲနောက်ဆုတ်တယ်ဆိုတဲ့ကြီးညာချက်နဲ့ဒါဘာတွေပဲပါလာမယ့်ချက်တွေရှိပါတယ်ခုနကကျွန်တော်ပြောသလိုပဲအဲ့ကျွန်တော်တို့ရဲ့စီယုံလှုပ်ရှားမှုတွေကိုဆက်လုပ်ရမလားเนาะစီယုံလှုပ်ရှားမှုကာလကိုနောက်ဆုတ်သလားကမ်ပိန်းကာလနောက်ဆုတ်သလားဘာတွေလဲအဲ့ဒါတွေကိုကျွန်တော်အတိအချာတိမှကျွန်တော်ဆက်ပြီးတော့ဥပဒေပေါင်းနဲ့ဆက်လုပ်ရမှာပါကျွန်တော်တို့ဒီဥပဒေပေါင်းနဲ့ပဲဆက်လုပ်မှာပဲသို့တော်လည်းပဲဒါကတော့ဟိုဘာဖြစ်မယ်ဆိုတာသူတို့ instruction လည်းမလာသေးအတိအချာလည်းမသိသေးတဲ့အခါမှာကျွန်တော်တို့ကတော့ကျွန်တော်တို့အချိန်ဟုန်တိုင်းပဲဆက်သွားနေမှာပ
ါဟုတ်ကဲ့အဲ့ဒါဆိုအထူးသဖြင့်ခြုံပြီးသုံးသပ်မယ်ဆိုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဆရာဘယ်လိုပြောမလဲခင်ဗျာ
အစအတည်းကလည်းကျွန်တော်တို့နိုင်ငံရေးအခြေအနေကတိတ်ပြီးတော့ရေရာတယ်လို့ပြောလို့မရလို့အခုလဲထပ်ပြီးတော့မရေရာမှုကပိုများလာတယ်လို့ထင်ပါတယ
်။ဦးဟန်တာမင်းခင်ဗျာ RFA ကကျေးဇူးထူးတင်ပါတယ်ခင်ဗျာ
။ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ်ဦးမောင်စု။